ရဦးမြို့နယ်ចောင်းတောင်ជីរွာအနီးမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သားထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုညှင်းဆိုပါတယ်။နယ်မြေတွင်းအေးအေးစခန်းတွေကိုတပ်ဖက်ကနယ်မြေရှင်းလင်းရေးလုပ်ဆောင်နေတာကြောင့်အခုဒီဇင်ဘာလအတွင်းမှာတိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့တပ်မတော်ဘက်ကသတိပေးပါ ခိုင်လက်နက်ကန်အဲဖွေတော်တိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံဒူတန်ရရှိသွားပြီးမျိုးဦးစေယုံကိုပို့ဆောင်ထားရတယ်လို့ကြောင်းတောင်ချေပါသားသူကပြောပါတယ
်သူကနော်ကြောင့်ပို့တော်တဲ့ဟာဒီရောဦးကနေပြီးသူလိုက်ပြီးပြည့်တယ်သူတို့လေကိုကိုနိုင်ကျော်ဆင်နိုင်တော့မရှိမှာပါတဖက်ကပြည့်တယ်လို့ပြောလို့ရတယ်သူကဒီနော်ကြုံနေတဲ့နော်လိုက်နေတဲ့ဟာကိုလိုက်ပြီးပြည့်တာလုံနာရှင်ရတော့ဆရာဒီပေါကပေါင်ဖောက်တော့တယ်
ကျောင်းတုံကျေးရွာနီမှာတိုက်ပွဲတွေဖြစ်ပေါ်နေတာမှန်ပဲနဲ့ကျောင်းတုံကျေးရွာသားတွေကိုကြည်ထိတ်စရာအကြောင်းမရှိဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဒီပန်းမြောင်းရဲ့ဟလာအရှိဘက်ကောင်ပြောလို့ပြီးရင်ဒီရခမရဟိုယာယီရှင်းချတဲ့နေရာတွေဒီနေရာထပြီးကျွန်တော်တို့ကနေပြီးတော့ဟလာတိုက်ခိုးလိုက်ပြီးရင်နောက်တဲ့နေရာပြောင်းလိုက်ဒီကောင်မျိုးနေရာရှိပြီးတော့မှယာယီစခန်းလေးလေးတော့သူရဲ့ဒီကျောင်းတော်ရဲ့မြောက်ဘက်မှာဟလာယာယီစခန်းရှိတယ်ဆိုတာသိလို့ကျွန်တော်တို့ကဝင်ရှင်းတာပါရွာသားတွေကံရရတော့အကြောင်းမရှိဘူးခင်ဗျာတိုက်ပွဲဖြစ်တဲ့နေရာနဲ့ရွာနဲ့ဆိုလို့ရှိရင်မီတာ1000လောက်ပဲ
ဒီလာတွေမှာအေအေနဲ့အစိုးရတပ်ကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပြီးနေနေရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်လာမယ့်ဒီဇင်ဘာလမှလည်းတိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဘိုးကြီးရှင်းလင်းလုံးပါတယ်သူတို့ကလည်းနေထပ်ပြီးတော့မှဟုတ်လားဝင်နေရပြီဆိုဘယ်လိုပဲဖြစ်ရတာသွားရတာဆရာကြီးအောင်းနေမြောင်းနေတန်းတစ်ချက်နေသွားပြီဘယ်နေရာပြောလို့ရတယ်ပေါ်နေရပြီဖြစ်တာကြတော့သူတို့ကလည်းစကန်အတူတူကြမနေတော့ဘူးလေ။ဟိုနာရှိလိုက်ဒီနာရှိလိုက်ဒီနာရှိလိုက်ဟိုနာရှိလိုက်ဆိုတော့ကျွန်တော်တို့ကလည်းဟိုရှင်းလိုက်ဒီရှင်းလိုက်နဲ့ဆိုတော့ပြီးရပို့ပြီးတော့မှသွေးဖို့အချိန်များတာပေါ့အပွင့်လားပုံများတာပေါ့သွေးလေတိုက်ပွဲရဖြစ်ပြီတိုက်ပွဲတွေဒီရပြားလိမ့်မယ်ဆိုတာလို့ရှိနေပြီးပြန်ပါပါနော
်ပြီးတဲ့နိုဝင်ဘာလ4ရက်နေ့ကလည်းကျောင်းတုံကြီးရွာကအင်ရှင်ဝင်းတစ်ခုတည်းကိုလက်နက်ကြီးကြီးကြားရောက်ခဲ့တာကြောင့်လူ3ဦးတန်ရာရရှိခဲ့ပါတယ်ပိကတဲ့ရပိုင်တွေကလည်းမင်းကြောင်မျိုးနဲ့ပန်းမြောင်ကျေးရွာမှာလက်နက်ကြီးကြီးကြပြီးနေအိမ်တွင်းမိမွေးနေတဲ့အသက်80ကျော်မျိုးသမီးတူဦးတန်ရာရရှိခဲ့ပြီးစေယုံကိုပို့ဆောင်လိုက်ရပါတယ်။ဒီကနေ့မှလည်းရခိုင်ပြည်နယ်မြောက်ပိုင်းကမျိုးနဲ့3ခုလောက်ကအစိုးရတပ်နဲ့အဲအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာရှိတယ်လို့တပ်ဖွဲ့ကပြောဆိုထားပါမယ်။ရခိုင်လက်နက်ကင်အဲအဖွဲ့ကတော့တီးခြားအတည်ပြုပြရသေးတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အဲရခိုင်လက်နက်ကင်ဖွဲ့နှင့်အစိုးရတပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင်းအရသာပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးတာတွေဖြစ်ပေါ်နေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းတွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင်းအရသာသေဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေပါတယ်။